မြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်တဲ့ရန်လိုတဲ့လုပ်ရမျိုးကျူးလွန်တာတွေ့ရတဲ့အတွက်အမေရိကန်နိုင်ငံသားကနက်ဘေးကိုအလုတ်ကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်လိုက်တယ်လို့မြောက်ကိုရီးယားကကြေညာလိုက်ပါတယ်။အင်ကာနီကမြောက်ကိုရီးယားတရားရုံးကနေအမေရိကန်နိုင်ငံမှာကနက်ဘေးလို့သိကြတဲ့အသက်44နှစ်အရွယ်ပန်းဂျွန်ဟောကိုအပြစ်ကျူးလွန်ကြောင်းတွေ့ရှိခဲ့ရတာမို့အခုလိုပြစ်ဒဏ်ချမှတ်ခဲ့တာလို့မြောက်ကိုရီးယားအစုကဗဟိုသတင်းအေဂျင်စီကခြားသတင်းနေမှာပြောကြားလိုက်တာပါ။သူဟာမြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့အတွက်ရည်ရွယ်ပြီးဒီပြစ်မှုကိုကျူးလွန်ခဲ့ကြောင်းဖြောင့်ချက်ပေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရကအရင်ဆုံးကပြောခဲ့ပေမဲ့ဘာပြစ်မှုမျိုးကျူးလွန်ခဲ့တယ်ဆိုတာကိုတော့တည်တည်ချာချာမပြောခဲ့ပါဘူး။သူကရုရှားနဲ့တရုတ်နယ်နိမိတ်နားမှာရှိတဲ့အရှေ့မြောက်ပိုင်းအထူးစီးပွားရေးဇုန်တွေကရုရှားစိတ်ကမ်းမြို့ကလေးမှာနိုဝင်ဘာလကလေးကဖမ်းဆီးခဲ့တာပါ။သူဟာခီးသွားလုပ်ငန်းလုပ်ကင်နေသူကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသားတူဖြစ်ပြီးသူစီကအတင်းဆောင်မခံတဲ့အငင်းပွားပွဲအချက်လက်တွေပါတဲ့ကွန်ပျူတာကိုမိခဲ့တာပါဒီသတင်းပတ်အစောပိုင်းတုန်းကတော့သူ့ကိုလူသားချင်းစာနာမှုဆိုင်ရာနဲ့လွှတ်ပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကတောင်းဆိုခဲ့ပါတယ်